Thank you, Tom, for joining with our interview program.
Thank you very, very much. It's wonderful to be here. Thanks for inviting me.
How serious are the Myanmar hunters?
ဒီလိုအရက်သားတွေပေါ်လေကြောင်းတိုက်ခိုက်မှုကနိုင်ငံတကာဥပဒေအရဆိုရင်ဘယ်အတိုင်းအတာထိချိုးဖောက်နေပါလိမ့်ရှင
် They're extremely serious. I mean, first of all,
ဒီလိုလေကြောင်းတိုက်ခိုက်မှုကနိုင်ငံတကာဥပဒေကိုပြင်းပြင်းထန်ထန်ချိုးဖောက်တာဖြစ်ပါတယ်။ပထမအချက်ကတိုက်လေယာဉ်တွေနဲ့ဘုံကျဲတာ၊ရဟတ်ယာဉ်တွေနဲ့ရွာတွေကိုဆင့်ပြီးပစ်ခတ်တာတွေကိုစစ်ကောင်စီတပ်တွေကျူးလွန်တာထင်ထင်ရှားရှားတွေ့မြင်ရပါတယ်။နောက်ပြီးတော့ဒီလိုလက်နက်တွေနဲ့တိုက်ခိုက်တာတွေပိုးပြီးများလာပါတယ်။စစ်ကောင်စီတုံးနေတဲ့လက်နက်တွေဟာခွဲခြားမှုအကန့်အသတ်မရှိပဲအားလုံးကိုပစ်တက်နိုင်ပါတယ်။ရွာလုံးကျွတ်ကိုသူတို့ကပစ်ခတ်နေတာဖြစ်ပါတယ်။ဒါတွေဟာစစ်ရာဇဝတ်မှုလက္ခဏာတွေဖြစ်သလိုလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုလက္ခဏာတွေပါ။ဒါဟာကိုကျင့်တရားရှုထောင့်ကနေလက်မခံနိုင်ုံသာမကပဲနိုင်ငံတကာဥပဒေရှုထောင့်မှဆိုရင်စစ်ကောင်စီလုပ်ရက်ကတရားမဝင်ပါဘူး။
The hunters spokesperson
ကလေးတွေနောက်မျိုးသမီးတွေအပါအဝင်ပေါ့နော်လူပေါင်း100ကျော်သေဆုံးခဲ့ရတဲ့ဒီပစီကြီးကျေးရွာကလေကြောင်းတိုက်ခိုက်မှုကိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကသူတို့တိုက်ခိုက်တယ်ဆိုတာကိုဝန်ခံခဲ့တယ်ပြီးတော့ဒီလိုတိုက်ခိုက်တာကလည်းဒီအကြမ်းဖက်အဖွဲ့လို့သူတို့အမည်တပ်ထားတယ် NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ဒီအုပ်ချုပ်ရေးယုံဖွင့်ပွဲပေါ့နော်အဲ့ဒီမှာလည်းနောက်ပြီးတော့လက်နက်တွေလည်းရှိနေတယ်ဆိုတဲ့သတင်းတွေရတဲ့အတွက်ကြောင့်သူတို့ဒီလိုတိုက်ခိုက်တာဖြစ်တယ်ဆိုပြီးတော့လေသတင်းမီဒီယာတွေကိုတုံ့ပြန်ပြောဆိုထားပါတယ်ဆိုတော့ဒီပေါ်မှာ Tom Andrews ရဲ့အမြင်ရောဘယ်လိုရှိလဲရှင
် Citizens are not terrorists. Children are not terrorists.
Those နိုင်ငံသားတွေဟာအကြမ်းဖက်သမားတွေမဟုတ်ပါဘူးကလေးတွေဟာအကြမ်းဖက်သမားတွေမဟုတ်ပါဘူးစစ်ကောင်စီကိုဆန့်ကျင်တဲ့အပြစ်မဲ့ပြည်သူတွေဟာအကြမ်းဖက်သမားတွေမဟုတ်ပါဘူးသူတို့ဟာနိုင်ငံကိုချစ်မြတ်နိုးသူတွေပါသူတို့ဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးလူအခွင့်အရေးအတွက်မစုံမနစ်တိုက်ပွဲဝင်နေသူတွေဖြစ်ပါတယ်။မိမိတို့ရဲ့အနာဂတ်အတွက်မျိုးဆက်တဲ့အတွက်တရားမျှတမှုနဲ့လူအခွင့်အရေးရဖို့ကြိုးစားနေတဲ့မြန်မာပြည်သူတွေဟာအကြမ်းဖက်သမားတွေမဟုတ်ပါဘူး။သူတို့တွေဟာနိုင်ငံကိုချစ်မြတ်နိုးသူတွေဖြစ်ပါတယ
်။ So what kind of action should
ဒါဆိုရင်ဒီမြန်မာပြည်သူတွေအပေါ်မှာအကြမ်းဖက်ဖိနှိပ်မှုတွေကိုအကာအကွယ်ပေးဖို့ဆိုရင်ကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ကဘလို့အရေးယူဆောင်ရွက်တင်လဲရှင
် Step 1 is recognize that what has happened to this point
အစင့်တစ်အနေနဲ့မြန်မာနိုင်ငံမှာဒီလိုဖြစ်ပျက်ခဲ့တာတွေဟာလုံခြုံရေးကောင်စီရောနိုင်ငံတကာအတိုင်းဝိုင်းကပါမြန်မာပြည်သူတွေကိုအကာအကွယ်ပေးဖို့ပြက်ကွက်ခဲ့တယ်ဆိုတာကိုလက်ခံအသိမှတ်ပြုရမှာဖြစ်ပါတယ်နိုင်ငံတကာအတိုင်းဝိုင်းဘက်ကမလုံနိုင်ငယ်ဘူးဆိုတာရှင်းပါတယ်ဒါဟာဘာကိုပြနေလဲဆိုရင်မြန်မာနိုင်ငံမှာအပြစ်မဲ့သူတွေကလေးသူငယ်တွေရဲ့အသက်တွေပိုးပိုပြီးဆုံးရှုံးလာတယ်။နိုင်ငံတကာဥပဒေနဲ့လူအခွင့်အရေးချိုးဖောက်မှုတွေပိုးပိုပြီးများလာတယ်။စတဲ့အဖြစ်အပျက်တွေပိုးပိုပြီးများလာနေတာပါ။နိုင်ငံတကာအတိုင်းဝိုင်းအနေနဲ့မြန်မာစစ်ကောင်စီရဲ့အကြမ်းဖက်မှုတွေတိုးလာနေတာကိုရပ်တန့်ဖို့လိုအပ်နေပါတယ်။မြန်မာပြည်သူတွေကိုအကာအကွယ်ပေးဖို့ပြက်ကွက်နေတယ်ဆိုတာကိုလက်ခံမှာဖြစ်ပါတယ်။ဒါကအဆင့်1ဖြစ်ပါတယ်။အဆင့်နှစ်ကတော့စစ်ကောင်စီရဲ့ရက်ဆက်ချမ်းကြုံမှုတွေကိုရပ်တန့်ရင်းနီလန်းပေါင်းစုံရှာဖွေရမှာဖြစ်ပါတယ်။ယူကရိန်းကိုရုရှားကျူးကျော်ပြီးတဲ့နောက်မှာလုံခြုံရေးကောင်စီကအရေးယူဖြည့်ရှင်ရေးဆုဖြတ်ချက်ချဖို့စနမရှိဘူးဆိုတာတောင်နိုင်ငံတကာအတိုင်းအဝန်းကမဟာမိတ်အဖွဲ့ဖွဲ့ခဲ့ပါတယ်။ယူကရိန်းပြည်သူတွေကိုကူညီဖို့မဟာဗျူဟာကိုအဲ့ဒီမဟာမိတ်အဖွဲ့ကနေပေါင်းစပ်ညီနိုင်ချမှတ်ဆောင်ရွက်ခဲ့ကြပါတယ်။ရုရှားပေါ်အပြင်းထန်ဆုံးဖိအားပေးဖို့နဲ့ယူကရိန်းပြည်သူတွေကိုအထူးအောက်ဆုံးပံ့ပိုးကူညီပေးဖို့ကမ္ဘာနိုင်ငံတွေကအတူတကွပူးပေါင်းလှုပ်ဆောင်ခဲ့ကြပါတယ်။ဒီနီလန်တိုင်းမြန်မာပြည်သူတွေအတွက်နိုင်ငံတကာကဆောင်ရွက်ပေးဖို့လိုအပ်နေပါတယ်မြန်မာပြည်သူတွေကိုအကူအညီပေးသူတွေစစ်ကောင်စီအကြမ်းဖက်မှုကိုရှုတ်ချနေသူတွေဒီမိုကရေစီနဲ့လူအခွင့်အရေးကိုထောက်ခံအားပေးနေသူတွေအနေနဲ့စကလုံးတွေနဲ့ပူးပေါင်းနေမဲ့အစားလက်တွေ့ဆောင်ရွက်မဲ့ညွန်ပေါင်းအဖွဲ့ကိုဖွဲ့စည်းဖို့လိုအပ်နေပါတယ်ဖြစ်နိုင်ခြင်းနီလန်အားလုံးကိုပူးပေါင်းဆွေးနွေးအဖြစ်ရှာကြပြီးတော့လက်တွေ့ပူးပေါင်းအရေးယူဆောင်ရွက်ဖို့လိုပါတယ်စစ်ကောင်စီရဲ့အားနည်းချက်တွေကိုရှာဖွေဖော်ထုတ်ပြီးတော့ဒီဘောဘာပူပေါင်းအရေးယူဖို့လိုအပ်ပါတယ်စစ်ကောင်စီကိုအထောက်ကူပေးနေတဲ့အရင်းအမြစ်တွေစွန့်အင်တွေလက်နက်တွေကိုတားဆီးပိတ်ပင်ရမှာဖြစ်ပါတယ်တကယ်လို့များနိုင်ငံတကာအတိုင်းဝိုင်းအနေနဲ့မလုံနိုင်ဘူးဆိုရင်နောက်ထပ်တက်ခတ်မှုတွေရက်ဆက်ကြမ်းကြုတ်မှုတွေအပြစ်မဲ့ပြည်သူတွေပေါ်တပ်ဖြတ်မှုတွေလူအခွင့်အရေးချိုးဖောက်မှုတွေပိုးပိုပြီးများလာဖို့ကိုပဲကျွန်တော်တို့မျှော်လင့်ထားရမှာပါဖွင့်ဖွင့်လင်းလင်းပြောရရင်တကယ်လို့များမျှော်လင့်ထားတဲ့အတိုင်းဖြစ်လာတဲ့ဆိုရင်မြန်မာပြည်သူပြည်သားတွေအပေါ်ကျူးလွန်နေတဲ့ကြောက်ဝက်ဖွဲကောင်းတဲ့လှုပ်ရက်တွေကိုတားဆီးကာကွယ်နိုင်ခြင်းမရှိဘဲနိုင်ငံတကာအတိုင်းအဝိုင်းနေနဲ့လက်လျှော့လိုက်ပြီးဆိုတဲ့အခြေအနေမျိုးရောက်သွားပါလိမ့်မယ်
Yeah, I would like to take this opportunity to ask you about the Rohingya issue. So the Rohingya repatriation program,
မြင်းမြန်းကျင်တာကတော့ဒီ Rohingya ရိကိစ္စနဲ့ပတ်သက်လို့ပါပဲ။ဒီ Bangladesh နိုင်ငံက Rohingya ဒုက္ခသည်တွေနေရပြန်ပို့ရေးမှာ Bangladesh အစိုးရရဲ့စစ်ကောင်စီရဲ့နောက်ကုလသမဂ္ဂတို့ကပူးပေါင်းဆောင်ရွက်နေတယ်ဆိုတဲ့သတင်းတွေထွက်နေပါတယ်။ဆိုတော့အခုချိန်မှာ Rohingya ရိနေရပြန်ရေးမှာစစ်ကောင်စီရဲ့အကြမ်းဖက်ဒီနှိမ်နှင်းမှုတွေကလုံးကျုံစိတ်ချရမှုမရှိဘူးဆိုတဲ့အခြေအနေကိုပြသနေတဲ့အပြင်ဒီကုလသမဂ္ဂဘက်ကဒီအစီအစဉ်နဲ့ပတ်သက်လို့လည်းထင်တာမြင်တာမရှိဘူးဆိုပြီးတော့လူခွင့်ရေးဖွဲ့တွေကဝေဖန်ထောက်ပြနေကြပါတယ်။အဲ့တော့ဒီ Rohingya ရိနေရပြန်ရေးကိစ္စမှာကုလသမဂ္ဂရဲ့အခန်းကဏ္ဍကိုဘယ်လိုမြင်ပါလဲရှင
်။ No one including the United Nations
အလုံးမှကျန်တဲ့အခြေအနေအောက်မှာနင်းနေရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံက Rohingya ဒုက္ခသည်တွေကိုအသက်အန္တရာယ်လုံခြုံမှုကင်းမဲ့နေတဲ့မြန်မာနိုင်ငံကိုပြန်ပို့မဲ့အစီအစဉ်ဟာလုံးဝအတိတ်ပဲမရှိတဲ့ပြင်ဒီလိုပြန်ပို့မဲ့အစီအစဉ်ကိုကုလသမဂ္ဂအပါအဝင်ဘယ်နိုင်ငံဘယ်သူကမှထောက်ခံအကူအညီမပေးသင့်ပါဘူးဒုက္ခသည်တွေနေရပြည်ရေးကိစ္စမှာဆိုရင်သူတို့ရဲ့လူအခွင့်အရေးအကာအကွယ်ပေးရေးနိုင်ငံသားဖြစ်ခွင့်အသက်နဲ့ဘေးကင်းလုံခြုံရေးကိုအကာအကွယ်ပေးဖို့တောင်မပြောနဲ့အခြေခံအချက်ဖြစ်တဲ့လုံခြုံပြီးဂုဏ်သိက္ခာရှိရှိပြန်နိုင်ရေးအခြေအနေတောင်မရှိပါဘူးဒါကြောင့်ဒီလိုအခြေအနေမျိုးမှာ Rohingya တွေနေရပြည်ရေးအစီအစဉ်ကိုဘယ်သူကမှမထောက်ခံသင့်ပါဘူးအလုပ်ဖြစ်မှလည်းမဟုတ်ပါဘူး။တရားမျှတမှုလည်းမရှိပါဘူး။တကယ်တမ်းဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာ Rohingya တွေရဲ့အခြေအနေကပိုပြီးခက်ခဲလာနေတာပါ။ဒါပေမဲ့စစ်ကောင်စီရဲ့အကြမ်းဖက်လုပ်ရက်တွေအောက်မှာရှိနေတဲ့မြန်မာနိုင်ငံလိုအခြေအနေမျိုးမှာ Rohingya တွေနေရပြန်ပို့ရေးကိုကုလသမဂ္ဂအပါအဝင်ဘယ်အဖွဲ့အစည်းကမှရှစ်တိုးဆောင်ရွက်ဖို့မတက်ပါဘူး
။ What has been the impact of your recent
ဒီကရက်မက်ရှလာကဒီဂျနီဗာလူခွင့်ရေးကောင်စီညီလာခံမှာ Tom Andrews နေနဲ့မြန်မာနိုင်ငံလူခွင့်ရေးအကျက်တဲခြေနေကိုအစဉ်ခံတင်ပြတဲ့နေရာမှာရောဘလို့တက်ရောက်မှုတွေရှိခဲ့လဲရှင
် Well it was received I think very very well by most members of the council
ခွင့်ရေးကောင်စီအဖွဲ့ဝင်အများစုကကျွန်တော်တင်သွင်းတဲ့အစဉ်ခံစာကိုလက်ခံတယ်လို့ကျွန်တော်မြင်ပါတယ်တချို့အဖွဲ့ဝင်နိုင်ငံတွေကတော့ကျွန်တော်အစဉ်ခံစာကိုဝေဖန်ကန့်ကွက်ကြပါတယ်သူတို့မေးခွန်းထုတ်တဲ့အချက်ကစစ်ကောင်စီရဲ့ဖိနှိပ်မှုတွေကြောင့်မြန်မာနေဆက်ပြတ်ချော်ပြီးတော့ဘေကင်းရကိုရောက်လာတဲ့ဒုက္ခသည်တွေကိုအယုံဆက်တလားဆိုတဲ့အချက်ဖြစ်ပါတယ်။ကျွန်တော်ရဲ့တုံ့ပြန်ချက်ကတော့ပြည်တွင်းရောပြည်ပမှာရှိတဲ့မြန်မာပြည်သူပြည်သားတွေရဲ့အခြေအနေတွေသူတို့ကိုလက်ခံတဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဒေသတွင်းနိုင်ငံတွေကမြန်မာဒုက္ခသည်တွေပေါ်ဘလို့ဆက်ဆံတယ်လဲဆိုတဲ့အခြေအနေတွေကိုတင်ပြဖို့ကိစ္စကလူခွေရေးဆန်ရထူးကိုစလေတယောက်ရဲ့တာဝန်ဖြစ်တယ်လို့ယုံကြည်ပါတယ်။ဒါကြောင့်လည်းဒီတိုင်းပဲသူတို့ကိုတုံ့ပြန်ပြောဆိုခဲ့ပါတယ်။နောက်စက်ကောင်စီကိုလက်နက်တွေပံ့ပိုးကူညီနေတဲ့နိုင်ငံတွေကကျွန်တော်ကိုပြင်းပြထန်ထန်ဝေဖန်ခဲ့ကြပါတယ်။ဥပမာတရုတ်ဆိုရင်ပြက်ပြက်သားသားဝေဖန်ပါတယ်။ဆက်လက်နဲ့ပစ္စည်းတွေတရားဝင်ရောင်းဝယ်တဲ့အပိုင်းကိုကျွန်တော်အနေနဲ့ကန့်ကွက်ရှုတ်ချပိုင်ခွင့်မရှိဘူးလို့တရုတ်ကပြောပါတယ်။ကျွန်တော်ကတရုတ်ကိုရောလူခွေရေးကောင်စီကိုရောပြန်လည်တင်ပြတဲ့နေရာမှာစက်ကောင်စီလက်ထက်မှာဒီလက်နက်တွေရှိနေတာကြောင့်ဒါတွေကိုအသုံးပြုပြီးမြန်မာနိုင်ငံမှာလူခွေရေးချိုးဖောက်မှုတွေလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေစစ်ရာဇဝတ်မှုတွေကိုစက်ကောင်စီကကျူးလွန်နေတယ်ဒါကြောင့်အပြစ်မဲ့ပြည်သူတွေကိုတတ်တည်တဲ့ဒီလက်နက်တွေကိုစစ်ကောင်စီကိုရောင်းချတာမျိုးလုံးဝမလုပ်ဖို့ရပ်တန့်ဖို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးကိုကျွန်တော်မြစ်တမ်းရက်ခံခဲ့ပါတယ
်။ Your position as the
Tom Andrews ကိုဒီလူခွင့်ရေးကောင်စီညီလာခံကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ဖြစ်နောက်ထပ်သက်တမ်း3နှစ်ထပ်ပြီးတော့တိုးလိုက်တာဆိုတော့မြန်မာနိုင်ငံလူခွင့်ရေးနဲ့ပတ်သက်လို့ရေးတို့ရေးရှိအနေနဲ့အဓိကဘယ်အချက်တွေကိုအာရုံစိုက်လှုပ်ဆောင်သွားဖို့ရှိလဲရှင
် Well I'm very grateful to have my term renewed my service as special rapporteur renewed by the Human Rights Council
လူခွင့်ရေးကောင်စီကကျွန်တော်တာဝန်သက်တမ်းတိုးပေးခဲ့တဲ့အတွက်အရန်ကျေးဇူးတင်ရပါတယ်အထူးကိုယ်စားလှုပ်ပိုင်ခွင့်နဲ့အတူရှေ့ဆက်ရမယ့်အခြေခံအချက်တွေကိုကျွန်တော်ဆက်လက်လှုပ်သွားမှာပါပထမဆုံးလှုပ်မယ့်အချက်ကတော့မြန်မာပြည်သူတွေရဲ့စကားကိုနားထောင်မှာဖြစ်ပါတယ်မြန်မာပြည်တွင်းနဲ့ပြည်ပမှာဘာတွေဖြစ်နေသလဲဆိုတဲ့အရေးကြီးတဲ့သတင်းအချက်လက်တွေကိုသူတို့ကကျွန်တော်ကိုပံ့ပိုးပေးနေကြပါတယ်။ဒီအချက်တွေပေါ်မှာမူတည်ပြီးကုလသမဂ္ဂနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဘာတွေလုပ်ဖို့လိုအပ်သလဲဆိုတာခွဲခြားစိတ်ဖြတ်ပြီးအစီအခံစာတင်ပြရမှာပါ။ဒုတိယအဆင့်ကတော့မြန်မာပြည်သူတွေကိုအခိုင်အမာကူညီပံ့ပိုးပေးနေတဲ့နိုင်ငံတွေကိုထိဆက်ဆွေးနွေးမှာဖြစ်ပါတယ်။သူတို့ရဲ့ကြိုးပမ်းလှုပ်ဆောင်မှုတွေမှာပါဝင်ကူညီညှိနှိုင်းဆွေးနွေးမှာပါ။ကျွန်တော်အနေနဲ့ဒေသတွင်းနိုင်ငံတွေကိုတွားရောက်ခဲ့ပါတယ်။မနစ်ကဆိုရင်ထိုင်းနဲ့မလေးရှားကိုရောက်ခဲ့ပါတယ်။လွန်ခဲ့တဲ့လအနည်းငယ်ကတောင်ကိုရီးယားနိုင်ငံကိုသွားခဲ့ပါတယ်။အခုဆိုရင်ဂျပန်နိုင်ငံကိုသွားဖို့ပြင်ဆင်နေပါတယ်။ဒီနှစ်ထဲမှာအင်ဒိုနီးရှားကိုလည်းသွားဖို့စီစဉ်ထားပါတယ်။ဒေသတွင်းနိုင်ငံတွေကခေါင်းဆောင်တွေ၊ကမ္ဘာတစ်ဝန်းကခေါင်းဆောင်တွေကိုကျွန်တော်တက်နိုင်တဲ့လောက်လိုက်လံတွေ့ဆုံပြီးတော့မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ဖြစ်ရပ်ကပ်ဆိုးဒုက္ခကြီးကို ကျွန်တော်တို့မျက်စိရှိမှနောက်ထပ်မကြုံကြရစေဖို့ဘာတွေဆောင်ရွက်သင့်တယ်လဲဆိုတာကိုအတတ်နိုင်ဆုံးဖိအားပေးဆွေးနွေးသွားဖို့ရှိပါတယ်မြန်မာပြည်သူတွေအတွက်တရားမျှတမှုနဲ့လူ့အခွင့်အရေးကိုပံ့ပိုးကူညီပေးရေးစစ်ကောင်စီကိုစန့်ကျင်ရေးနိုင်ငံတကာတိုင်းဝိုင်းအနေနဲ့တစုတစည်းတည်းပူးပေါင်းဆောင်ရွက်ဖို့တည်ကြအောင်ဆောင်ရွက်ရမှာဖြစ်ပါတယ်နောက်လာမယ့်နှစ်မှာလည်းကုလသမဂ္ဂလူ့အခွင့်အရေးကောင်စီနဲ့ကုလသမဂ္ဂအထွေထွေညီလာခံတွေမှာကျွန်တော်ရဲ့အစီရင်ခံစာကိုတင်သွင်းသွားမှာဖြစ်ပါတယ်
Thank you Tom for giving your time with us
It's my pleasure. Anytime. Thank you.